ရတင်ရဲ့နန်းသက်အရှိဆုံးဖြစ်တဲ့အသက်66နှစ်အရွယ်ဗီမာဂျီဒုတိယမြောက်အဲလစ်ဘက်ဟာကြာသပတေးနေ့မှာကွယ်လွန်ခဲ့ပြီးနောက်မှာတော့ကမ္ဘာတစ်လွှာကခေါင်းဆောင်နေထံကဝန်ထမ်းကြောင့်သတင်းစကားတွေပါခဲ့ကြပါတယ်။ဘယ်မိုရယ်ဆိုင်အမှာဗီမာဂျီကွယ်လွန်တဲ့သတင်းကြောင့်အလုံးယူကျုံမြာဖြစ်ရတယ်လို့ဗြိတိန်ဝန်ကြီးချုပ်သစ်လစ်ထရတ်စ်ကကြေညာချက်ထုတ်ပါတယ်။ဥရောပကော်မရှင်အကြီးအကဲအာဆူလာဘွန်ဒလီယန်အိုင်ယလန်ဝန်ကြီးချုပ်စကော့တလန်ခေါင်းဆောင်တို့ကလည်းဝန်ထမ်းကြောင့်ပြောပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau, Australia ဝန်ကြီးချုပ်တို့လည်းဝန်내ချောင်ပြောကြားသူတွေထဲမှာပါဝင်ပါတယ်။ New Zealand ဝန်ကြီးချုပ် Jacinda Ardern ကတော့ကွယ်လွန်သူဗီမာကြီးကိုဂုဏ်ပြုခဲ့ပြီးတတိယမြောက် Charles Bayen ကိုလည်းနိုင်ငံအကြီးအကဲဖြစ်တောက်ချန်နေမှာကြေညာပါတယ်။ Bangladesh ဝန်ကြီးချုပ် Sheikh Hasina နဲ့ India ဝန်ကြီးချုပ် Narendra Modi တို့ကလည်းဗီမာကြီးကွယ်လွန်မှုအတွက်ဝန်내ရာချောင်ပြောဆိုထုတ်ပြန်ပါတယ်။ဗီမာကြီးဒုတိယမြောက် Elizabeth ဟာကုလသမဂ္ဂအတွက်မိတ်ဆွေကနယူးယောက်ကုလသမဂ္ဂဌာနချုပ်ကို250ကျော်ချပီးနှစ်ကြိမ်လာရောက်ခဲ့ဖူးသူဖြစ်တယ်လို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်စ်ကတော့ဗီမာကြီးကွယ်လွန်မှုအတွက်ထူးဝမ်းတဲ့ကြောင်းထာဝရငြိမ်းချမ်းစေဖို့သူမအတွက်ဆုတောင်းပေးတယ်လို့ဘီယင်ဖြစ်လာတဲ့သားဖြစ်သူချားလ်စ်အတွက်လည်းဆုတောင်းပေးကြောင်းပြောဆိုထားပါတယ်ရှင်